တိရလင်ငါနိုင်ငံမှာစားတောက်ကုန်လောင်စာနဲ့ဆေးဝါးရှာပါမှုတွေပိုဆိုးလာတာကြောင့်သမရနှုတ်ထွက်ပေးရေးဆန္ဒပြတောင်းဆိုသံတွေနိုင်ငံတော်အရှိန်ကောင်းလာချိန်မှာပဲအာဏာခွဲဝေအုပ်ချုပ်ဖို့အတိုက်ခံတွေကိုသမရကတနင်္လာနေ့မှာကန့်လန့်လိုက်ပါတယ်1948ခုနှစ်ပရိတိန်စီကလွတ်လပ်ရေးရခဲ့ပြီးတဲ့နောက်ပိုင်းတိရလင်ငါနိုင်ငံမှာအဆိုးဝါးဆုံးအခြေခံကုန်စည်ရှာပါမှုနဲ့ရင်ဆိုင်နေရတာကိုအဆိုးရကိုယ်တိုင်အသိမှတ်ပြုထားပါတယ်ဒီအခြေအနေတွေကြောင့်ဆန္ဒပြပွဲတွေပိုးပြီးတော့အရှိန်ကောင်းလာပြီးသမရအိမ်တော်အထည်ဝင်ရောက်ဖို့ကြိုးပမ်းခဲ့ကြသလိုလက်နက်ကင်လုံခြုံရေးတွေတိုးချပြီးအခြေအနေထိန်းနေရတဲ့အချိန်မှာသမရဂိုတာဘာယာပါဂျာပတ်စကာရဲ့အနာခွဲဝေအုပ်ချုပ်ရေးလွှတ်တော်အမတ်တွေစီကလန့်ချက်ထွက်ပေါ်လာတာပါနိုင်ငံအချက်အသေးကိုဝိုင်းဝန်းအဖြေရှာနိုင်ရေးအတွက်အစိုးရဝန်ကြီးအဖွဲ့အရာဒူးတွေလက်ခံမှုသမရကနိုင်ငံရေးပါတီအလုံးကိုလွှတ်တော်စီဖိတ်ခေါ်ထားတယ်လို့သမရယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပို့ပြီးတော့ဆိုးဝါးလာတဲ့ပြည်တွင်းအခြေအတဲတွေကိုဒီမိုကရေစီမူပေါင်းထဲမှသာအပြေရှာနိုင်မယ်လို့လည်းကြေညာချက်မှာအလေးထားဖော်ပြထားပါတယ်။တနင်္ဂနွေနေ့နောက်ပိုင်းကျင်းပတဲ့အစိုးရအဖွဲ့အစည်းအဝေးမှာသမရရာဂျာပတ်စကာနဲ့အကိုဖြစ်သူဝန်ကြီးချုပ်မဟင်ဒာရာဂျာပတ်စကာတို့ကလွဲလို့အစိုးရအဖွဲ့ဝင်ဝန်ကြီး26ဦးစလုံးနှုတ်ထွက်သွားပြီးတဲ့နောက်အတိုက်အခံတွေကိုဝန်ကြီးအဖွဲ့ရာထူးလက်ခံရယူဖို့သမရရဲ့ဖိတ်ကြားချက်ထွက်လာတာပါ။ဒီကနေ့တနင်္လာနေ့မှာတော့တိရိလင်ကဘိုဘာဥက္ကဋ္ဌအာဂျက်ကိုဘရာလဲရာထူးကနှုတ်ထွက်သွားပါတယ်။